ခင်ဆန်းညာဦးရခိုင်ပြည်နယ်ဘက်ကိုထိုးဖောက်လာတဲ့အေအေတပ်ဖွဲ့နဲ့အစိုးရတပ်တွေနဲ့တိုက်ပွဲဖြစ်တဲ့ကိစ္စဟာမြောက်ဦးမြို့အထိပြန့်နှံ့လာတယ်လို့သိရပါတယ်။ဆိုတော့ရှောင်းရင်ချင်းမှုအမွေအနှစ်တွေကိုဥဆောင်ထိမ့်သိမ့်ဖို့ကြိုးပမ်းနေတဲ့ရှောင်းသူရဇနပညာရှင်အပြောင်းအလဲနဲ့ဒီကိစ္စကဘယ်လောက်ထိစိုးရင်စရာဖြစ်တယ်လဲအထူးသဖြင့်ဘယ်ရှောင်းသောက်ဦးတွေဟာအများဆုံးအန္တရာယ်ရှိတယ်လဲဆိုတာကိုဒါနည်းနည်းသင်ပြပါခင်ဗျာကျင်း။
ဟုတ်ကဲ့ရှင်အခုကကြတော့မြောက်ဦးမြို့ထဲမှာကျွန်တော်တို့ဒီလက်နက်ကြီးတွေပေါ့အမြောက်လက်နက်ကြီးတွေထားပြီးတော့မှဖြစ်ခတ်နေတဲ့အတွက်ကြောင့်မလို့အမြောက်လက်နက်ကြီးတွေရဲ့တုံခါမှုတန်ကြောင့်ကိုတောင်ဖရနဲ့မြောက်မြို့အရှိဘက်ကညီကြီးမှုအမွေအနှစ်တရာစိုးရင်ပွဲအခြေအနေကိုရှိနေပါတယ
်ကျွန်တော်သိချင်တာတစ်ခုကဒီတိုက်ပွဲတွေဖြစ်တယ်ဆိုတာအဲ့ဒီအနာထိဘာကြောင့်လာစရာလို့လဲရခိုင်ပြည်မှာတောတောင်တွေလောက်ထူထပ်နေအဲ့ဒီတောထဲမှာဖြစ်ကြပါလားဘယ်ဘက်မှမဆိုပြောတာပါကျွန်တော်စဉ်းစားမိတယ်လောက်လေးလာမိတယ်လောက်ကတော့မြို့သိမ်းတိုက်ပွဲတွေဆင်နွှဲတယ်ဥပမာဖြင့်ကမ္ဘောဒီးယားမှာဆိုရင် CNRF ကိုအစိုးရတပ်တွေကသိတဲ့အခါအန်ကောဝဲနားမှာတိုက်ပွဲဖြစ်တဲ့ကြောင့်ဒါကို UNESCO တို့ဘာလို့ကဖိမိရတယ်ရှိခဲ့တယ်အခုလောလောဆယ်မှာမြောက်ဦးကတော့ဘယ်ဘက်ကဘယ်ရွေချက်နဲ့များဒီမြို့ထဲအထိစစ်မြေပြင်စစ်မျက်နှာပြန့်နှံ့လာတယ်ဆိုတာများစဉ်းစားမိပါလား
အဲကျမတို့မြောက်ဦးမြို့ထဲမှာဆင်းရဲနေပြီမရှိပါမြောက်ဦးမြေကျမတို့ကခုနှစ်မိုင်ဝေးတဲ့နေရာဒီအနည်းဆုံးဖြစ်ခဲ့တဲ့နေရာနဲ့အခုဖြစ်နေတဲ့နေရာတွေဟာမြောက်ဦးမြေ18မိုင်လောက်နဲ့မိုင်20လောက်ဝေးတဲ့နေရာတွေမှာဖြစ်တာပါအဲဒီဖြစ်နေတဲ့နေရာတွေကိုမြောက်ဦးကနေပြီးတော့မှအဲအမြောက်ကြီးတွေနဲ့ကြောက်တော်မြို့နယ်ကိုလည်းလှမ်းပစ်တယ်မင်းပြားမြို့နယ်ကိုလည်းလှမ်းပစ်တယ်အဲ့လိုပြင့်နေလို့ဒါလည်းကျမတို့ဒီအမြောက်ပြည်ထံနဲ့ရင်းကျင်းမှုအမွေနဲ့ပြည့်စည်ရဟာတုံခါချင်းဖြစ်ရကြပ
ါဟုတ်ကဲ့သဘောပေါက်ပါပြီသူကဟိုရှေ့တန်းကိုထိသွားပြီးတော့ရင်ဆိုင်မဲနဲ့အဲ့မြူထဲကနေပြီးအမြောက်နဲ့လှမ်းထုနေတဲ့သဘောပေါ့
အဟုတ်ပါတယ်ရှင
်မြောက်ဦးဟာတစ်ချိန်တုန်းကတိတ်လူမစီသူမစီဖြစ်နေခဲ့တာကနေပြီးတော့2030ဒီဘက်နောက်ပိုင်းမှာကျတော့တိုင်းပြည်နဲ့ပွင့်လင်းလာတဲ့အခါမှာခီးသွားလုပ်ငန်းအာဒီမျိုးတော်တော်လေးစိတ်ဝင်စားလာကြပါတယ်အဲ့ဒါကြောင့်ကဘာလက်ခီးတွေအပါဝင်လာကြတယ်ဆိုတော့တော်တော်အတက်စရာကြားပါတယ်စီးရင်နံပါတ်ပြည်သူတွေအတွက်လည်းပဲတိုက်ရိုက်ကဘာလက်လုပ်ငန်းကဝင်ငွေတွေပါရမယ်လို့မျှော်လင့်ခဲ့ရတယ်အခုတော့အဲ့ဒီအခြေအနေဘယ်လိုရှိရလဲလုံဝမှိမ့်မှိန်သွားသလားအခြေအနေဆက်ပြီးကောင်းနိုင်မဲ့အလားအလာရောရှိရလားအော်မရှိပါဘူးကျွန်
တော်တို့ခီးသွားလုပ်ငန်းအတူလို့ရှိရင်အခုတိုက်ပွဲဖြစ်နေတဲ့အတွက်ကြောင့်မလို့ညာဦးကိုပြည်တွင်းရောပြည်ပရောအခီးတော်ဧည့်သည်တွေကလုံးဝမလာတော့ပါဘူး။အဲ့အတွက်ကြောင့်မလို့စီးပွားရေးရလည်းပဲအဆင်မပြေပါဘူး။ဟုတ်ကဲ့
။နောက်တချို့နိုင်ငံတွေမှာသွားသွားကမ်ဘောဒီးယားနမူနာပဲကောက်အောင်မယ်ဆိုရင်ဒါ UNESCO တို့ဘာလို့ကကပိုင်ချင်းမှုအငွေနှစ်လို့သတ်မှတ်ထားတဲ့ဒီကိစ္စမပြည့်စုံအောင်ထိန်းသိမ်းကြပါဘာညာကုလသမဂ္ဂတို့ကလည်းပြောတာရှိခဲ့တယ်။ဆိုတော့အခုမြောက်ဦးကလည်းပဲဒေါခင်သန်းတို့ဦးဆောင်ပြီးတော့ UNESCO ကအသိမှတ်ပြုတဲ့ကပိုင်ချင်းမှုအငွေအနှစ်ပြောင်းကျူပန်းနေလို့သိရပါတယ်ဆိုတော့အခုတိုက်ပွဲတွေဖြစ်လာတဲ့အခါဒီလုပ်ငန်းဟာဘယ်လောက်ထိဆုပ်ယုပ်သွားနိုင်လဲသရီမုတ်ဒီလုပ်ငန်းအတွက်ဆောင်ရွက်နေတဲ့လူတွေကဝိုင်းဝန်းဟန်တာကြတာရှိပါရလားဒီမြောက်ဦးကိုအန်ဒီယားဆက်ကွင်းကလွတ်အောင်လုပ်ဖို့ဆိုတာကို UNESCO အနေနဲ့
ကျွန်မတို့ကနေပြီးတော့မှမြောက်ဦးကိုဒီစည်ရင်းပြင်သွင်းတဲ့နေရာမှာပေါ့လုပ်တဲ့ကိုင်းတဲ့နေရာမှာကျွန်မတို့အချိန်မီမပြီးခဲ့လို့ရှိရင်ကျွန်မတို့ကမ္ဘာ့ညချမှုအမှုနဲ့ပြင်သွင်းဖို့အတွက်စိန်ခေါ်မှုတရက်နေနဲ့ဖြစ်လာပါလေ။နောက်တစ်ခုကကြတော့ကျမတို့ဒီမြောက်ဦးမှာရှိအောင်ညချမှုအစအုံလေးရလဲပဲဆုံးရှုံးသွားမယ်လို့ဆိုရင်တော့အစားမရနိုင်တဲ့ဆုံးရှုံးမှုတရက်အစုလိုက်ပြုံလိုက်ပြည့်စုံမှုတရက်ဖြစ်သွားနိုင်တဲ့အခြေအနေတွေလည်းကျမတို့မြင်တွေ့ရပါလေ။ဆိုတော့အဲ့ဒီဟာတွေကိုကျမတို့ကနေပြီးတော့မှသက်ဆိုင်ရလေးတွေအစိုးရအဖွဲ့အစည်းတွေကျမတို့အနေနဲ့တင်ပြထားပါတယ်တင်ပြတဲ့အခါသူတို့ကလည်းပဲအဲဝိုင်းဝန်းကူညီပေးပါမယ်ဆိုတော့ပြီးတော့မှပြောပါတယ်ပြောပြမယ်လေဒီနေ့ထပ်ပြီးတော့ကျမတို့ညာဦးသေးကပဲအမြောက်လက်တယ်နေနဲ့ဒီနေ့တန်တိုင်ပြင့်နေသေးပါပဲ
ပွင့်ပွင့်လင်းလင်းပြောရင်ဒီမြမဆူရတဖွဲ့တမတော်ပေါ့အဲ့တမတော်ကရောဒီကိစ္စနဲ့ပတ်သက်ပြီးတော့တင်ပြခွင့်များရပါရဲ့လားရှောင်းသူရနာပညာရှင်တွေအနေနဲ့ဒီလိုတင်ပြလိုပါတယ်ဒီလိုအခြေအနေရှိပါတယ်ဆိုတော့တင်ပြဖို့အခွင့်တော်သာပါသလားခင်ဗျာ
ဟုတ်ကျွန်တော်တင်ပြခွင့်ရပါတယ်တင်ပြပါတယ်တင်ပြတဲ့အတွက်ကြောင့်မဟုတ်လို့တို့ကလည်းပူးပေါင်းပါဝင်ပါမယ်ဆိုပြီးတော့မှပြောပါတယ်ကျွန်မလည်းပဲညှော်လင့်ပါတယ်ပူးပေါင်းပါဝင်လိမ့်မယ်လို့လည်းညှော်လင့်ပါတယ
်အဲ့ဒါအစိုးရလားပြည်내အစိုးရလားသူရိမုတ်တာတတ်မတော်ပိုင်းလား
ကျွန်တော်ပြည်내အစိုးရပါဟုတ်
ပြည်내အစိုးရကဆုံးဖြတ်ပိုင်ခွင့်ရှိသလားအဲ့စီးရင်းနဲ့ပတ်သက်ပြီးတော့အဲ့တက်ကိုရောတင်ပြလို့မရဘူးလားတိုက်ရိုက
်ကျမတို့အနေနဲ့နားလည်တာတော့ပြည်내အစိုးရအနေပြီးတော့မှတက်ဆိုင်ရာစက်တွေကိုတို့ကျမတို့အနောက်ပိုင်းဒေသခံအကြံပေးအဲ့ဒါတွေကိုထပ်မံပြီးတော့မှတင်ပြလိမ့်မယ်လို့ကျမအနေနဲ့ယုံကြည်ပါတယ်
အခုညဉ့်ညံရေးအထောက်အကူပြုကော်မတီဆိုတာဖွဲ့စည်းပေးထားပါတယ်အဲ့ဒီကော်မတီကလည်းပဲသူတို့ရဲ့လုပ်ပိုင်ခွင့်နဲ့မှာဒေသခံတွေနဲ့ကွင်းစင်လေးလာထိတွေ့ပြီးတော့ဘာလုပ်သင့်တယ်ဆိုတာမျိုးကိုအကြံပြုနိုင်တဲ့ဘာညာဖော်ပြထားတာတွေ့ရပါတယ်ဆိုတော့အဲ့ဒီကော်မတီနဲ့ကတွေ့ပြီးတင်ပြဖို့ရည်ရွယ်ချက်ရှိပါသလားတင်ပြလို့ရထောက်လိုက်မယ်လို့မျှော်လင့်ပါသလားမေကောနှစ်ခုပေါ့ခင်ဗျာ
အားဟုတ်ကဲ့ကျွန်မအနေနဲ့လည်းအဲ့ဒီကော်မတီနဲ့တွေ့ဆုံဖို့အတွက်ကျွန်မမျှော်လင့်ပါတယ်တွေ့ဆုံတင်ပါတယ်ဒီဆောင်ရဲ့အချိန်မှလည်းပဲမြောက်ဦးမျိုးရဲ့လက်ရှိရှိနေတဲ့အမေသားတွေကိုကျမတို့ဘက်ကပြင်ပြဖို့အတွက်ဆက်တင်ပါ။အဲဖြစ်လာမယ်မဖြစ်လာမယ်ရလို့ကျမတို့အနေနဲ့စောင့်ကြည့်ရမယ်အမေသားမျိုးပါ
။မြောက်ဦးစီအောင်အဆောက်အဦတွေရဲ့ရင်းချင်းမှုတန်ဖိုးကိုလည်းနည်းနည်းပြောပြပါ။တမန်တချို့လူတွေမသိကြဘူးပေါ့လေ။ဒါဟာဘယ်လောက်ထိအရေးကြီးတဲ့စီအောင်ရင်းချင်းမှုအမွေအနှစ်တွေဖြစ်တယ်ဆိုတဲ့ပတ်သက်ပြီးတော့ဘယ်လောက်တန်ဖိုးရှိရဆိုတာရင်းအောင်နည်းနည်းပြောပြပါလားခင်ဗျာ။
အားဟုတ်ကဲ့ပါရှင်ဒီမြောက်ဦးဟာခံတတ်မြို့ကြီးဖြစ်နေပြီးဆောက်ခဲ့တယ်ရေဝင်ရေထွက်စနစ်ကိုအဓိကထားပြီးတော့မှပြီးဆောက်ခဲ့တဲ့စားပွဲရေးမြို့ပေါ့ဒါကြောင့်မလို့လည်းပဲမြန်မာနိုင်ငံမှာနောက်တက်အရှိဆုံးရှေးဟောင်းမြို့ကိုပြပါဆိုရင်ရခိုင်ရဲ့မြောက်ဦးမြို့ကိုပြပါမယ်နှစ်ပေါင်း354နှစ်ရှေးကြာခဲ့ပြီးတော့မှဒီလောက်နောက်တက်ရှိပြီးတော့မှကားပွဲထိမ့်သိမ့်နိုင်လောက်အောင်အထူးကိုခံတတ်ပြီးကျုံးပြီးမြောင်းပြီးတိုင်းပြီးအဆရှိတဲ့ဖြင့်မြုပ်ပြအင်တာရနက်ပတ်သက်ပြီးတော့မှကြံစည်ခြင်းအပြီးဆက်ထားတဲ့မြို့ပ
ါဆိုတော့အတိုက်ပွဲမရှိတဲ့ကာလတွေမှာရောဒီပီစီတွေလောက်တံမှုရှိတဲ့ထောက်ဦးတွေဆက်လက်တည်မြဲရေးကိုမမှန်ကန်ကန်စနစ်တရထိမ့်သိမ့်မှုရှိပါသလားဘလောက်များအစိုးရအာဏာပိုင်တွေဘက်ကဂရုတစိုက်ရှိပါသလားခင်ဗျာ
ကျွန်တော်တို့ဒီညဦးရှင်ပြည်သူ့ခြေပါပြီး2019ခုနှစ်နိုဝင်ဘာ9ရက်နေ့ရက်နေ့စပြီးနိုင်ငံတော်အဆင့်စာပွဲထိမ့်သိမ့်ဆောက်ရှောက်တဲ့အမှုနဲ့ဖြစ်နေတာဖြစ်ပါတယ်ပြီးတော့တခါယခုအခါလည်းပဲအဲညာဦးရှင်ပြည်မှုဒေသကိုညတ်ကိုရဲ့ကပ္ပအရှင်ပြည်မှုအမွေနဲ့ဆင်းရင်းကိုပြင်သွင်းဖို့အတွက်ကြိုးစားနေခြင်းလည်းဖြစ်ပါတယ်အထက်တန်းလေးဒီလိုပြင်သွင်းလိုက်တယ်လို့ဆိုတာနဲ့ဒီညာဦးရှင်ပြည်မှုဒေသကိုနိုင်ငံတကာကအသိမှတ်ပြုခြင်းတရားဝင်ခံမှာဖြစ်ပါတယ
်နိုင်ငံတကာအသိမှတ်ပြုလို့ကျွန်တော်ပြည်ထောင်စုမြန်မာနိုင်ငံသူနိုင်ငံသားတွေအလုံးသဘောပေါက်နားလည်အောင်တော့ဘယ်လောက်ထိကြိုးပမ်းအထောက်အကူရှိပါသလဲခင်ဗျာ
အဲနိုင်ငံလုံးနိုင်ငံသားအားလုံးသိအောင်အတွက်လည်းဒီကျမတို့ဒီမြောက်ဦးရှင်ကျေးမှုအမွန်ဟိဒေတာဒီဒါနိုင်ငံတော်ကာကွယ်ဆောင်ရွက်ထားတဲ့မွန်ဟိဒေတာဖြစ်တဲ့အတွက်ကြောင့်မဟုတ်ဘူး။ဒါသည်နိုင်ငံတော်နဲ့ဆိုင်ရာနိုင်ငံသားအားလုံးကကာကွယ်ဆောင်ရွက်တဲ့လေနိုင်ငံတော်မှာရှိနေတဲ့အစီအစဉ်တိုင်းရဲ့တိုင်းရင်းသားလူမျိုးစုအားလုံးကလည်းဒီမြောက်ဦးရှင်ကျေးမှုအမွန်ဟိဒေတာရဲ့သမိုင်းကြောင်းကိုလည်းအားလုံးသိကြပါတယ်။ဒါနဲ့အခုလုံးလုံးဆယ်မှာတော့သိသိအားနေတယ်ပေါ့ကျမတို့ဒီရခိုင်သမိုင်းကိုအဲ့ဒီအတွက်သိအောင်အတွက်လည်းပဲညာပညာပေးမှုတွေနောက်တစ်ခုကကြတော့ကျမတို့ရခိုင်သမိုင်းကိုခေါ်ထုတ်ပြောဆိုခွင့်အများကြီးနိုင်ငံတော်ကနေပြီးတော့မှဒီနောက်ပိုင်းမှာဖွင့်ပေးထားတာတွေတော့ရှိပါ
ဒီသမိုင်းပတ်သက်ရသင်ယူတဲ့မှာရောမြန်မာနိုင်ငံမှာမြောက်ဥပါဝင်ဒီတိုင်းရင်းသားတွေရဲ့ယဉ်ကျေးမှုအမွေအနှစ်တွေကိုသမိုင်းတွေကိုကျောင်းသူကျောင်းသားတွေအမှန်တရားနားလည်သဘောပေါက်အောင်ဖြန့်ဖြူးပြီးတော့သင်တဲ့အဆင့်အခုရောက်ပြီလားခင်ဗျာအဲ့လိုကျူပန်းအထုမှုရှိပါလား
မရောက်သေးပါဘူးရှင်မရောက်သေးပါဘူးရှီဟောင်းမြို့တော်များထဲမှာမြောက်ဦးရင်ကျူးမှုအမှုနှစ်ဒေသဆိုတာမပါသေးပါဘူးရှင်ကြာခန်းကိုစီထဲမှာလည်းပဲတမိုင်းမှာရခိုင်တမိုင်းနဲ့ပတ်သက်ပြီးတော့မှတီးခြားတင်ကြတာလည်းမရှိပါဘူးကျမတို့အနေနဲ့ဒီမြန်မာနိုင်ငံမှာတမိုင်းကိုမှဟာဝိဇာပေါ်ရတဲ့အထိသင်ခဲ့ပေမဲ့လည်းရခိုင်တမိုင်းတော့မပါခဲ့ပါဘူးကျမတို့အနေနဲ့ရခိုင်တမိုင်းကိုတီးခြားလေ့လာခဲ့ရတာဖြစ်ပါတယ်
နောက်ဆုံးတစ်ခုမိကျနာအဲ့တော့ဒီရင်းကျင်းမှုအမွေအနှစ်တွေပြန်ပတ်ဝန်းကျင်တစ်ဝိုင်းမှာတိုက်ပွဲဆိုတာလုံးဝမရှိဘဲညဉ့်ညံ့သွားရင်တော့အကောင်းဆုံးပါပဲဒါပေမဲ့အဲ့ဒီတိုက်ပွဲတွေကတော့နိုင်ငံရေးအရာဖြစ်ရှင်းရမှာပေါ့အဲ့လိုပြည်လည်မှုမရခင်စัจ जा မှာဒီရင်းကျင်းမှုအမွေအနှစ်တွေကိုထိခိုက်ပြပြမဲ့အခြေအနေမရောက်အောင်အဓိကလုံနိုင်မဲ့လမ်းကိုစဉ်းစားမိပါလားဘယ်လိုဆိုရင်ဖြစ်နိုင်မယ်ထင်ပါလဲအလားတော်ရှိပါရဲ့လားအဲ
ကျွန်မပြောသလိုပဲပေါ့မြောက်ဦးကိုစစ်မဲ့ဆုံးအဖြစ်နဲ့သတ်မှတ်ပေးလိုက်ရင်တော့ဖြစ်ရင်ကျမတို့ညီကြီးမှုအမွေအနှစ်တည်းထိမ့်သိမ့်ကြီးသားမပြတ်စီအောင်ကာကွယ်ဆောင်ရွက်ပြီးသားဖြစ်လိမ့်မယ်လို့ကျမအနေနဲ့ညွှန်ပြပါမယ်။
ညွှန်မှန်းချက်အောင်မြင်မယ်လို့ရောယုံကြည်မှုဘယ်လောက်ရှိပါလဲအပြည့်အဝရှိပါလား
။ကျမအနေနဲ့တော့ လောလောဆယ်အထိတော့အပြေဝါတော့မရှိသေးပါဘူးရှင
်ဟုတ်ကဲ့အောင်မြင်ပါစေလို့ဆုတောင်းပါတယ်ဒေါက်တာအထူးကျေးဇူးတင်ပါတယ်